UN ငွေရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နောက်ဆုံးသဘောတူညီချက်ရရှိနိုင်မှုကမ္ဘာ့နေရာကြီး6နိုင်ငံနဲ့ဆွေးနွေးနေကြတာဖြစ်ပြီးအမေရိကန်လွှတ်တော်မတ်တင်နဲ့စကားပြောနေတာမဟုတ်ဘူးလို့ UN သမ္မတဟာဆန်ရူဟာနီကဒီကနေ့ပဲပြောလိုက်ပါတယ်။ UN နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဥပဒေမူကြမ်းတစ်ချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးအတည်ပြုဖို့ကတိပြုထားပြီးကွန်ဂရက်စ်တော်ကပြန်လည်သုံးသပ်ဖို့ရှိနေချိန်မှာပဲ UN သမ္မတကမှတ်ချက်ပေးပြောဆိုခဲ့တာပါ။ယူအန်နိုင်ငံမြောက်ပိုင်းကရက်စ်မြို့မှာထောင်ချီရှိတဲ့ယူအန်နိုင်ငံသားတွေကိုမင်းငွန်းစကားပြောကြရမှာသဘောတူညီချက်ရရှိပြီးတဲ့နောက်ယူအန်ပေါ်တက္ကသိုလ်အရေးယူမှုတွေကိုအမြန်ဆုံးဖယ်ရှားပေးမှသာလက်မှတ်ရေးထိုးမှာဖြစ်တဲ့အကြောင်းလဲထပ်မံပြောဆိုသွားပါရစေ။အမေရိကန်ထက်လွတ်တော့နိုင်ငံခြားရေးကော်မတီကမနေ့ကဥပဒေမူကြမ်းကိုအတိမပြုခင်မှာတော့ရပ်ပေါင်း30တွင်းလွှတ်တော်ကပြန်လည်သုံးသပ်သွားဖို့နဲ့နျူကလ িয়ার လုပ်ငန်းတွေရှော့ချရေးယူအန်နိုင်ငံကကတိပေးထားတဲ့အတိုင်းလုပ်မလို့ဆိုတာကိုရပ်ပေါင်း90မှာတချင်သမ္မတကစစ်ဆေးအတည်ပြုဖို့ Republican နဲ့ Democrat နှစ်ပါတီပူးတွဲအစိုးပြုခဲ့ကြတာပါ။ UN ဘက်ကကတိချိုးပေါက်တာမျိုးတွေတွေ့ရတယ်ဆိုရင်တော့ American လွှတ်တော်ကဖယ်ရှားပေးမယ် UN ပေါ်တန်ခတ်မှုတွေကိုပြန်လည်ပြဋ္ဌာန်းသွားမှာဖြစ်ပါတယ်။လွှတ်တော်ကအစိုးပြုထားတဲ့ဥပဒေမူကြမ်းကိုလက်မှတ်ရေးထိုးမယ်လို့သမ္မတဝါမကကတိပြုခဲ့ပြီးနောက်ဒီကနေ့မှာပဲမန်ဂျာဝန်ကြီးချုပ်ခေကလည်း UN နဲ့နောက်ဆုံးသဘောတူညီချက်ရရှိနိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။